မင်္ဂလာပါခင်ဗျာဒီလိုမှတ်မှတ်သားသားစကားများအစီအစဉ်မှာနေ့စဉ်သတင်းတွေထဲမှာပြောကြားကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြီးတော့ကောက်နှုတ်တင်ပြချင်ပါတယ်မန္တလေးမြို့မှာဆိုင်ကယ်စီးနှင်းလာသူဦးကောင်းကိုကြီးစန်းဒဏ်ရာနဲ့တိတ်ဆုံးခဲ့ရတာဟာတမင်တနက်နဲ့ပြစ်ခတ်တပ်ဖြတ်တာတဲ့တခြားတနေရာကနေမတော်တဆရောက်ရှိထိမှန်ခဲ့ရတာဖြစ်တယ်လို့ရဲချုပ်စော်ဝင်းကပြောကြားလိုက်ပါတယ်နေပြည်တော်မှာမလ23ရက်နေ့ကကျင်းပပြုလုပ်တဲ့မှုကင်းဂျိုတင်ကာကွယ်ရေးဆွေးနွေးပွဲမှာတနက်တရားနဲ့တိတ်ဆုံးခဲ့မှုအတွက်သတင်းတောက်တွေကမေးမြန်းရမှာရဲချုပ်စော်ဝင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ဟိုကျွန်တော်တို့ကြည့်တဲ့အနေထားကတော့ accident ပါ accident ကြီးစားဟိုမတော်တော်တနေရာနေပြီးတော့ twist ဖြစ်ပြီးမတော်စားလာဟိုလူပြစ်ခတ်လို့လုံးကျန်လာတော့ခုအဲ့လိုလိုတူမတွေ့ကြည့်တော့အဲ့နာမှာဘာပြစ်ခတ်တာမှလည်းမကြအောင်တနေရာနေ twist ဖြစ်ပြီးတော့လာထိတယ်ဒီမှာလို့ထင်တယ
်ပြည်သူလွတ်တော်မှာကိုယ်စလဲမဲအရေးအတွက်ကိုအုံချပြီးဘူကြောင်ဆန္ဒရအမိပေးခဲ့တဲ့ကိစ္စဟာတိုင်းဒေသအားလုံးရဲ့ဘဝလုံခြုံရေးထိခိုက်လာမှာကိုစိုးရိမ်ရတဲ့အကြောင်းရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကဆိုင်းညွန့်လုံးကပြောလိုက်ပါတယ်။ချောင်းဆောင်တရားကိစ္စပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ရတဲ့ပတ်သက်လို့ညညသောတိုင်းဒေသလူမျိုးများမဟာမိတ်ဖွဲ့ UNA ကမတ်လ20ရက်နေ့ရက်ဆွေးနွေးပွဲကျင်းပပြီး DPP သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဆိုင်းညွန့်လုံးကအခုလိုပြောပြတာဖြစ်ပါတယ
်။ဒီရခိုင်လူထုတွေရဲ့ဆန္ဒကိုကျွန်တော်ထောက်ခံမယ်တဘောပါပဲ။ဒီမိုကရေစီစနစ်ဆိုတာကအများစုရဲ့ဆန္ဒကိုကျွန်တော်ဆုံးဖြတ်ချက်ကိုလိုက်နာမှာဖြစ်ပါတယ်။အားတော့ကျွန်တော်လေးလေးနဲ့နဲ့အားလုံးကိုခံထားပြရပါသို့တော်လည်းပဲအနည်းစုရဲ့ဆန္ဒတွေလည်းအလေးကြီးပြုရမယ်ဆိုတဲ့အချက်ရှိပါတယ်ဒီလိုသာလည်းအနည်းစုရဲ့ဆန္ဒတွေကိုအလေးကြီးမပြုဘဲနဲ့အများနဲ့ပေါ့နော်ဆုံးဖြတ်ချက်ကြိုက်တယ်လို့ဆုံးဖြတ်နိုင်မယ်ဆိုဒီအနည်းစုတွေအတွက်ကပဲလို့တောင်းနေတယ်နော်ဒါမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်
အာနာရှင်ဆန်တဲ့စနစ်မျိုးဘယ်တော့မှမပေါ်ပေါက်အောင် NLD ပါတီဝင်တွေကကြိုးစားမှာဖြစ်ပြီးအခုကာလဟာတော်လိုင်းရေးကာလမဟုတ်တော့ဘဲတီဆော်ရေးကာလဖြစ်ကြောင်းအေရီတိုင်းဝန်ကြီးချုပ်မန်းကျော်နေရပြောလိုက်ပါတယ်။မလာ23ရက်နေ့ကအေရီတိုင်းပသိမ်မြို့တော်ခမ်းမမှာပြုလုပ်တဲ့ NLD ပါတီဝင်တွေတွေ့ဆုံပွဲမှာဦးမန်းကျော်နေရအကြွယ်တာဖြစ်ပါတယ်
။မြန်မာနိုင်ငံပြည်သူတွေအာနာရှင်ဆန်တဲ့စနစ်မျိုးဘယ်တော့မှပြန်မပေါ်ပေါက်တာကြိုးစားနေဆိုတာကျွန်တော် NLDဝင်နိုင်ရတောင်းဖြစ်ပါတယ်အခုတချိန်ကတော့တော်လာရေးကာလမဟုတ်တော့အခုတည်ဆောက်ရေးကာလကျွန်တော်တို့အမျိုးမျိုးရင်ဆိုင်ရတာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစီရေးကိုဦးစားပေးဆောင်ရွက်နေပြီးတိုင်းရင်းသားတွေကိုခွဲခြားဆက်ဆံတာမရှိဘူးလို့ပါတီရဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောလိုက်ပါတယ်မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်တရာအမည်နဲ့ပတ်သက်လို့ NLD ပါတီပေါ်ဝေဖန်မှုတွေဖြစ်နေချိန်မော်လမြိုင်မြို့ကပြည်နယ်လွှတ်တော်ခမ်းမမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဦးဝင်းမြင့်ကအခုလိုပြောရတာဖြစ်ပါတယ်
။အဲ့ဒီတိုင်းသားအရေးကိုဦးစားပေးပြီးကျွန်တော်တို့ပါလိုက်တာ။ဒါမှမဟုတ်ကျွန်တော်တို့တိုင်းသားတွေပေါ်မှာခွင့်ရဆက်ဆံရမှာမရှိဘူး။ကျွန်တော်တို့ဦးစားလုပ်ပေးခြင်းနဲ့ဆက်ဆံတာလည်းနည်းနည်းမှမရှိဘူး
။လက်ရှိတက်မတော်အနေနဲ့ကြွေးကြော်ယုံတက်တက်မဟုတ်ပဲလက်တွေ့အနှစ်သာရရှိရှိပြည်သူ့ဘက်ကရတီဘီကာကွယ်စောင့်ရှောက်ပေးဖို့ပြည်သူအကျိုးစီးပွားကိုအမှန်တကယ်ဖော်ဆောင်ပေးနိုင်တဲ့တပ်မတော်ဖြစ်ဖို့လိုကြောင်း93 94ကျောင်းသားဟောင်းဟောင်းကြီးတို့ဖြစ်တဲ့ဦးကျော်အောင်ကပြောလိုက်ပါတယ်။မလာ19ရက်နေ့ကအနာဂတ်တပ်မတော်ဘယ်လိုတည်ဆောက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ DBB တပိတ်ဆွေးနွေးကမှဦးကျော်အောင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ခေါင်းစဉ်ကျင်လို့ရှိရင်ကာဝေးဦးစီးချုပ်ပါမယ်စစ်ပေါ်ရုပ်တွေကပြည်သူတွေကိုတကယ်မျက်နှာမူတဲ့ပြည်သူတွေဘက်ကတကယ်ရက်တည်တဲ့စစ်ပေါ်ချုပ်တွေနဲ့ဖွဲ့စည်းမှသာလျှင်တိုင်းပြည်ကအားကိုးရတဲ့တပ်မတော်ဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ာ။နှစ်ပေါင်း60ကျော်ယိုယွင်းနေတဲ့တိုင်းပြည်ကိုနေချင်းပြောင်းဖို့ခက်ခဲပြီးအမဲကနေအဖြူဖြစ်မသွားပေမဲ့အမဲကနေအဖြူဖြစ်အောင်ကြားကာလကူးပြောင်းနေတာကိုတော့တွေ့မြင်ရတဲ့အကြောင်းပအိုးပြည်သူလွတ်မြောက်ရေးအဖွဲ့ PNLO ကဗိုလ်မှူးကြီးခွန်အုပ်ကပြောကြားလိုက်ပါတယ်။မလာ20ရက်နေ့ကမက်ဆီမသတင်းဌာနနဲ့တည်ထောင်တွေ့ဆုံမေးမြန်းချက်မှာခွန်အုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။တဖြည်းဖြည်းချင်းပေါ့ gradual ပေါ့အဲ့ဒါလိုတိုးတက်တာမျိုးရှိတယ်။ထင်ပါမြင်ပါတခါတည်းပြုံတိုင်းနေချင်းညချင်းတိုးတက်မှုကတော့ခက်ပါခက်ပါတယ်။ဘာကြောင့်လဲဆိုတော့အနှစ်60ပြည်တွင်းချင်းကြောင့်နောက်တော့ပြိုကွဲနေတဲ့ system တွေပေါ့စနစ်တွေကပြိုကွဲနေတယ်လူမှုအဖွဲ့အစည်းကလည်းပြိုကွဲနေတယ်တချို့ဆိုရင်ကျွန်တော်ဗမာပြည်လူအဖွဲ့အစည်းကဖျားနာနေတဲ့အဖွဲ့အစည်းလို့ဖြစ်နေတယ
်ဒေါ်ဆန်းစုကြည်ကဗိုလ်ချုပ်မှုကြီးမေအောင်လိုင်ပါဝင်တပ်မတော်ခေါင်းဆောင်တွေနဲ့နိုင်ငံသားချင်းချင်းနားလည်မှုတည်ဆောက်တာကိုတပ်မတော်ဩဇာခံဖြစ်ပြည်တွင်းပြည်ပကပြောဆိုနေကြတာတွေဟာလွဲမားတဲ့ယူဆတရက်ပါပဲလို့ NLD ပါတီဗိုလ်လုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထင်ကပြောလိုက်ပါတယ်မလာ23ရက်နေ့က RFA ကတည်ထောင်ဆက်သွယ်မေးမြန်းရမှာဦးဝင်းထင်ကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
တော်ဆန်းစီကဗိုလ်ချုပ်မှုရဲ့ personal attachment ပေါ့ပုဂ္ဂိုလ်ရင်းနှီးမှုတည်ဆောက်တာဒီအနာဂတ်မှာဒီအမျိုးသားရင်းညာစီကိုမူတည်မှဒီလိုခင်မောင်ပေါင်းတဲ့အတွက်ကြောင့်လို့ဒီတက်မတော်ကဏ္ဍကဘလောက်ပဲတခြားသည့်ဖြစ်စီကျွန်တော်တို့ကတော့သူပြင်တော်ဆန်းစီကတော့ဗိုလ်ချုပ်မှုရင်းနှီးအောင်လည်းပို့ပြီးတော့ရင်းနှီးအောင်တော့ ကျိုးစားပြီးဆောင်ရွက်နေမှာဆိုတာတစ်ချက်ကျောင်းသားကြီးကတမတော်ရဲ့ကမ္ဘာမမလုံးနိုင်မှုဆိုတဲ့ဥစ္စာကတော့လုံးဝမှားတဲ့အကဲဖြတ်ချက်ပါပဲ
ဒီမိုကရေစီစနစ်ကိုလိုလားကြတာမှန်ပေမဲ့ကိုနဲ့အမြင်မတူရင်ကိုရန်သူလို့သဘောထားတဲ့စိတ်ဓာတ်တွေရှိနေရင်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနိုင်ငံရေးပြဿနာတွေဟာပိုပြီးကြီးမားလာဖို့သာရှိတယ်လို့အမျိုးဘာသာသာနာစောင့်ရှောက်ရေးဖွဲ့မဘာသာဗဟုကအရှင်ဓမ္မဘီယာကမိန့်ကြလိုက်ပါတယ်ဆရာတော်ဥဝီရသူနဲ့ပတ်သက်လို့အမေရိကန်သံတမန်တွေနဲ့တွေ့ဆုံပြီးမတ်လ22ရက်နေ့ကမက်ဆီမာသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာအရှင်ဓမ္မဘီယာကအခုလိုမိန့်ကြလိုက်တာဖြစ်ပါတယ
်ကေဖုံးက NLD လည်းမဟုတ်ဘူးပြည်ခိုင်စိုးလည်းမဟုတ်ဘူးကေဒီပင်ပါတီရောဖုံး supporter မဖြစ်နိုင်ဘူးလားသူမဖို့ကွန်တိုက်ကကောင်းတာဆိုဆက်ထောက်ခံပြီးတော့မကောင်းတာဆိုရင်ပယ်မြစ်တယ်ပါတီအားလုံးနဲ့ဆက်ဆံတဲ့ nationalist နိုင်ငံကိုကိုစားပြုတဲ့ပုံစံမျိုးမဖြစ်နိုင်ဘူးလားသူမပါတီတစ်ခုကို fully involve ဖြစ်မှနိုင်ငံရေးသမားတည်တာတဲ့နိုင်ငံရေးသမားရှိတယ်ဆိုရင်အဲ့လိုစိတ်ထားတွေရှိနေသေးဘုံလို့ပြီးကပြဿနာပိုသေးမတော့ပိုကြည့်မှာပဲရှိတယ်အဲ့တော့ကိုနဲ့မတူကိုရံသူဆိုတဲ့အနေအထားမျိုးကိုဘုံလို့ကမှကလက်ခံထားတယ်ကိုနဲ့မတူတဲ့လူကို harmony ဖြစ်အောင်လုပ်ပါ
အခုတော့မမသားသားစကားများစီစဉ်အောင်လောက်ပါခင်ဗျာစီစုနာစကြရပိတ်သက်အားလုံးကိုကျေးဇူးတင်ပါတယ်